ယခိုင်မြောက်ပိုင်းဒေသတွင်ဒုက္ခသည်တွေပြန်လည်နေရခြားရာရေးပြင်ဆင်ဆောင်ရွက်မှုတွေကိုမတွေ့ရတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဟာအဆင်သင့်မဖြစ်သေးဘူးလို့မြန်မာနိုင်ငံကို6ရက်တာခရီးတွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးစလာမူလာကပြောဆိုလိုက်ပါတယ်။နိုင်ငံတကာအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်တွေကိုသာမကယခိုင်မြောက်ပိုင်းဒေသတွင်းကလိုအပ်ချက်ရှိနေတဲ့လူတွေကိုပါအကူအညီတွေပေးကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။အပြည့်စုံမှုတော့ကိုသားညွန့်ဦးကပြောပြမှာပါ
။ပြီးခဲ့တဲ့နှစ်ပြည်ပခါရီကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသက်ထွက်ပြေးသွားကြရတဲ့ဒုက္ခသည်တွေအတွက်နေရပြန်နိုင်ရေးပြင်ဆင်ဆောင်ရွက်မှုတွေလုပ်ထားပြီးပြန်လည်လက်ခံရေးလည်းအဆင်သင့်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုနေတဲ့ကြားမှာပဲ။ဒီဒုက္ခသည်တွေအတွက်ပြင်ဆင်မှုတွေဟာပြည့်စုံလုံလောက်မှုမရှိသေးဘူးလို့မြန်မာနိုင်ငံကို6ရက်ခီးရခိုင်ပြည်နယ်ကို2ရက်ခီးတွယ်ရောက်ခဲ့တဲ့လူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတင်းမှုချုပ်မြူလာကအခုလိုပြောဆိုလိုက်တာပါ
I've not seen or heard that there were any preparations for people to goto their places of origin there's also land rights involved
ဒုက္ခသည်တွေသူတို့နေရပြန်နိုင်ဖို့ပြင်ဆင်ထားမှုတွေမမြင်ရမကြားရတလို့ပါပဲပြဿနာကမြေယာပိုင်ဆိုင်ခွင့်ကိစ္စတွေလည်းရှိနေပါတယ်ဒုက္ခသည်တွေနေရာချထားဖို့ပြင်ဆင်ထားတဲ့အခြေအနေကလည်းအတော့ကိုစိုးစိုးဝါးဝါးပါပဲ
ဒုက္ခသည်တွေဂုံတိခါရှိရှိနဲ့နေရပြန်နိုင်ရေးဘီကင်းလုံခြုံရေးတွေအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကလက်မှတ်ထိုးခဲ့ပြီးတော့ဒုက္ခသည်စီစီလက်ခံရေးတွေလုပ်ဖို့ပြင်ဆင်ထားပြီးမြဲအခုအချိန်အထိကိုအစီအစဉ်တွေကမဖြစ်သေးပါဘူး။မြန်မာဆွေအပ်ကတော့ဒုက္ခသည်တွေကိုပြန်လည်စီစီလက်ခံဖို့အစဉ်သက်ရှိနေတယ်လို့ပြောပြီးတော့ကြံ့ကြာနေတဲ့ကိစ္စဟာဘင်္ဂလားဒေ့ရှ်အာဏာပိုင်ဘက်ကဒုက္ခသည်တွေရဲ့အချက်လက်တွေအချိန်မီမပို့ပေးနိုင်တာကြောင့်လို့အဖြစ်တင်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဒုက္ခသည်တွေပြန်လည်လက်ခံရေးမှာတိုးတက်မှုမရှိတော့ဘဲဆိုပြီးတော့မြန်မာဘက်ကပြန်လည်အပြစ်ဖို့ပါတယ်။အထူးသဖြင့်တော့ဒုက္ခသည်တွေကိုယ်တိုင်ကလည်းသူတို့နေရပြန်ရေးမှာစိတ်ချလုံခြုံမှုမရှိသေးတာကြောင့်ရခိုင်မြောက်ပိုင်းဒေသဒုက္ခသည်တွေပြန်လည်လက်ခံရေးမှာနိုင်ငံတကာရဲ့စောင့်ကြပ်မှုလုပ်မယ်ဆိုပြီးတော့နိုင်ငံတကာဂရုခွင့်ရဖွဲ့တွေကလည်းပြောဆိုလာပါတယ်။ဒီကြားထဲမှာပဲဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတော့မှာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကတော့အစိုးရနဲ့စစ်တပ်ကိုဒေသအတွင်းအကြမ်းဖက်မှုတွေရပ်တန့်စေဖို့အတွက်သူ့အနေနဲ့တိုက်တွန်းခဲ့တယ်လို့ပြောပါတယ
်။ I asked them to end the violence. I reiterated what the Secretary General of the United Nations called for.
အကြမ်းဖက်မှုတွေရပ်ချဖို့သူတို့ကိုကျွန်မပြောခဲ့ပါတယ်အကြမ်းဖက်မှုတွေရပ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ဆစ်ဗဇားမှာရှိတဲ့ဒုက္ခသည်တွေအနေနဲ့သူတို့စန္ဒအတိုင်းဂုံတိတ်ခါရှိရှိနေရပြန်နိုင်ဖို့ပြဿနာရဲ့အပေါ်မှာခိုင်မြဲတဲ့အဖြေထုတ်နိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့ကုလသမဂ္ဂအဖွဲ့အစည်းကြီးရဲ့တောင်းဆိုနေတာတွေကိုကျွန်မထပ်လောင်းပြောပြခဲ့ပါတယ်ကျမအဲ့ဒီမှာမြင်ရကြားရတဲ့လောက်တော့ဒုက္ခသည်တွေအတွက်ကျမ်းမာရေးဆောင်ရှောက်မှုမရှိတဲ့လောက်ပါပဲသူတို့ကိုအကာအကွယ်ပေးမှုကလည်းမလုံလောက်ပဲဒုက္ခသည်တွေထွက်ပြေးနေကြရတုံးပါပဲအခြေအနေကတော့သူတို့ပြန်လို့မရတဲ့အခြေအနေပါပဲ
လူသားချင်းစာနာမှုကူညီရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မြူလာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပြင်ဒီစစ်တပ်ကချုပ်ကင်ထားတဲ့ကာကွယ်ရေးနဲ့ညဇက်ရေးဝန်ကြီးဌာနကဝန်ကြီးတွေကိုပါတွေ့ဆုံခဲ့ပါတယ်ရခိုင်မြောက်ပိုင်းဒေသမှာမွတ်စလင်ဒေသခံတွေအတွက်တော်လာခွင့်ကတ္တတာတွေကိုရုပ်သိမ်းဖို့နောက်လူသားချင်းစာနာကူညီမှုတွေကိုလွတ်လွတ်လပ်လပ်နဲ့ခွင့်ပြုပေးဖို့ဆိုတာတွေကိုမြန်မာတာဝန်ရှိသူတွေနဲ့သူတွေ့ဆုံစင်မှာမြစ်တာရခံခဲ့တယ်လို့ဆိုပါတယ်။နိုင်ငံတကာအနေနဲ့လည်းဒုက္ခသည်တွေကိုကူညီပေးတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ဒုက္ခသည်တွေဒီကုနာမကပဲနဲ့ရခိုင်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ဒုက္ခသည်၄သိန်းရဲ့အခြေအနေကိုပါထည့်သွင်းအာရုံစိုက်ဖို့သူကတိုက်တွန်းပါလေ
။ While the attention of the world is on Cox Bazar,We must not and cannot forget.
ဒီကဘာလုံးက Cox's Bazaar ကအခြေအနေကိုပဲအာရုံစိုက်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူ၄သိန်းနဲ့သူတို့ရဲ့အခြေအနေတွေကိုလည်းမေ့ထားလို့မဖြစ်ပါဘူး
။ရခိုင်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ဒုက္ခသည်၄သိန်းဟာနေထိုင်စားသောက်ရက်တည်းရေခက်ခဲနေတဲ့အပြင်သူတို့ရဲ့သွာလာလှုပ်ရှားမှုတွေကန့်တတ်ခံထားရကြောင်းလဲအပေခံလိုမျိုးဖြစ်နေတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကပြောပါတယ်။ကုလလက်ထောက်အတွင်းမှုချုပ်မြူလာဟာမနစ်တုန်းကပြိပခါတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဒေသကိုတွားရောက်ခဲ့တယ်လို့အဲဒီမှာရှိတဲ့ဒေသခံတွေကပါတွေ့ဆုံခဲ့ပြီးတော့ပြိပခါအတွင်းမိလောင်ခဲ့တဲ့ကြေးရွာနေရာတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။ဒါအပြင်ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာအစိုးရကစီစဉ်ထားတဲ့ဂျာစကန်နေရာကိုလည်းတွားရောက်လေ့လာပါတယ်။ဒီနောက်မှာတော့ဆေးပြိပခါတွေရှိတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကိုလည်းတွားရောက်ခဲ့ပြီးတော့ကချင်စစ်ပြေးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ။